ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ COVID-19 ကာကွယ်ရေးနှာခေါင်းစည်းတက်ဖို့လိုအပ်လာမှုကိုတင်ပြထားပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံမှာကူးစက်သူနဲ့သေဆုံးသူတဖြည်းဖြည်းတိုးတွေ့လာချိန်မှာပြင်းထန်နေတဲ့အမေရိကန်မှာတော့လူတိုင်းနှာခေါင်းစည်းတက်ဖို့ပြောင်းပြောလာနေပါတယ်။ဘယ်လိုပြောင်းပြောလိုက်တာဖြစ်ပြီးဘာကြောင့်အခုလိုပြောင်းသွားကဒီနှာခေါင်းစည်းကိုဘယ်လိုစနစ်တကျအသုံးပြုတင်ပါလဲ။ဒီကြောင့်အနုဇီဝဗေဒပညာရှင်စေတက္ကသိုလ်တက်အနုဇီဝဗေဒဌာနအငိမ့်စားဌာနမှုနဲ့လက်ရှိကုန်ဥဆောင်ဗမောက္ခဒေါက်တာဒေါ်ကြည်ကြည်သိန်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay အနုဇီဝဗေဒပညာရှင်ဗမောက္ခဒေါက်တာဒေါ်ကြည်ကြည်သိန်းခင်ဗျာကျွန်တော်တို့ဒီ COVID-19 virus ကိုတစ်ကမ္ဘာလုံးကိုပြင်းပြင်းထန်ထန်ကူးစက်လာနေချိန်မှာကာကွယ်ရေးအတွက်ပေါ်တော့ဆံမဒီ max လို့ခေါ်တဲ့နှာခေါင်းစည်းတက်တာနဲ့ပတ်သက်ပြီး American CDC ဒီရောဂါကာကွယ်ထိချုပ်ရေးဌာနကနေပြီးတော့လူတိုင်းဒီ American တိုင်းပေါ့နော်အပြင်ထွက်လို့ရှိရင်နှာခေါင်းစည်းတက်ဖို့ပြောင်းပြီးအကြံပေးလိုက်ပါတယ်ဆရာမရေအရင်တော့ကတော့ဖြားပြီးရောဂါရှိသူဒါမှမဟုတ်ဒီရောဂါရှိသူတွေကိုစောင့်ရှောက်ရသူတွေပဲအခုလိုအပြင်ထွက်လို့ရှိရင်သာနှာခေါင်းစည်းတက်ဖို့အကြံပေးခဲ့ပေမဲ့ဘာကြောင့်အခုပြောင်းသွားတာလဲဆရာမရေအရင်
တော့ WHO ကပါဆရာမရေအဖွဲ့ကကိုယ်တိုင်ကဟိုကမတ်တက်ဆံမလို့ယောဂါရှိတဲ့လူကတော့အဲ့ဒီလူကကိုအနည်းဆက်ကုတ်တဲ့ဆရာဝန်တော့မဟုတ်အင်းကသူ့ဆူတဲ့လူတွေတာခင်တိုက်ရမယ်ဆိုပြီးတော့တော်တော်ကြာပြောခဲ့ပြီးတော့မှတကယ်တမ်းတော့အခုဧပြီလ3ရက်နေ့ညအီးပေါ့နော်တကယ်ထွက်တော့ဧပြီလ4ရက်နေ့မှာ CDC ကပြန်ပြီးထုတ်ပြန်လိုက်တာကတော့မတ်ကိုသူတိုင်းတက်ဖို့လိုတဲ့အပြင်သွားလို့ရှင်အဲ့ဒါကတော့အကြောင်းကနှစ်ခုရှိတယ်ကိုယ်ကလေယောဂရှိရဆိုရင်ဒါမှအပြင်ကတခြားလူတွေကိုမပြန့်ပွားဖို့ဆိုရက်ဒီရွယ်ချက်ပေါ့နော်။နောက်တစ်ချက်ကတော့အပြင်ကလူတွေကနေသူချင်းလေမကူအောင်လို့ဆိုပြီးတော့ကိုဗစ်ဒီတဲ့ကာကွယ်ရေးသဘောနဲ့ပြန်ထခိုင်းရပါအခုပထမလေဆိုတော့ပို့ပြီးတော့ပို့ပြီးနေချတိလာတာကယောဂပိုးကတော့ခန္ဓာကိုယ်မှာရှိနေတယ်။နှာခေါင်းတို့ကစားထုတ်ထဲမှာအာခေါင်းတို့ထဲမှာရှိနေတော့ညာလေယောဂလက္ခဏာမပြတဲ့လူတွေကတော်တော်များနေတယ်ကျွန်တော်ဆရာကြီးကနည်းနည်းချက်ဖို့ကောင်းတာပေါ့နော်သူကတော့သူ့ကိုလူကောင်းလို့ပဲထင်နေတယ်။ယောဂပိုးမရှိဘူးထင်နေတဲ့အချိန်မှာသူကယောဂပိုးတွေကိုပြန်စေနိုင်တဲ့လူတွေဖြစ်နေတယ်။အဲဒါကြောင့်မလို့မတ်ကလိုအပ်ပါတယ်
။ဟုတ်ကဲ့ဆရာမနောက်ထပ်ကော
အဲလူတယောက်နဲ့နည်းနည်းကက်ကက်ရှိတယ်။သူကချောင်းဆိုးပလိုက်တယ်၊နှာချီပလိုက်တယ်၊လှုပ်လိုက်တာနဲ့အဝေးရှိရောဝါနေတယ်။အဲတော့ကစားကထွက်တာအဆက်တိတိလေးတွေရှိတယ်၊အဆက်နည်းနည်းကြီးကြီးရှိတယ်။အဆက်ကြီးကြီးကတော့ချောင်းဆိုးလိုက်တယ်၊နှာချီလိုက်တယ်ဆိုတာနဲ့ဒီချိုကြီးကြီးတွေကအောက်ကိုကျသွားတယ်။တက်တလေးတွေကျတော့အဝေးကိုရောက်သွားပြီးတော့ငပေ20တပိုင်းအချီတောင်ရောက်သွားပြီးတော့လေထဲမှာ3နာရီလောက်ထိဝဲနေနိုင်တယ်။အဲ့ဒါကြောင့် mask အကာအကွယ်တစ်ခုအနေနဲ့တော့အသုံးကျပါတယ
်။ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဘလို့ဒီ mask နှာခေါင်းစည်းမျိုးကိုသုံးတယ်လဲ
။လူတိုင်းလူတိုင်းကတော့အခု surgical mask N95 mask ဆိုပြီးတော့ညာဒီပဲဝဲနေတယ်။အဲ့ဒီ N95 ကတော့ရှင်းရှင်းပြောရင်အမှန်လူတွေဘုကမလို့ခင်းတော့မှာတို့ထားမယ်စကမတ်ကလည်းသူနေကောင်းမယ်ခေယုံမှာစိတ်ကူးပေးနေတဲ့လူလေးလူနာတွေတို့ကိုထားမယ်မတ်ကတကဘာလုံးမှာတို့တို့ရှားပါနေတယ် USA လို UK လို့မှာတော့မတ်ရှားပါလို့ဒီလိုပြန်မှားတယ်ဒီလိုမျိုးတွေဖြစ်နေတဲ့အချိန်မှာတာမလူကတော့ပြတော့ကြာမယ်အပြင်သွားလို့ရှိရင်ဆိုတော့သူကဟိုအုပ်နဲ့လှုပ်ထားတဲ့ဒီမှာချုပ်လို့လေးရတယ်
မတ်လို့ပြတ်ကြတယ်။ဟုတ်ကဲ့ဆရာမ။အဲ့တော့ဒီ max နှာခေါင်းစည်းကိုသုံးတဲ့နေရာမှာစနစ်တကျဖြစ်အောင်ပေါ့ဆရာမနော်။ဘယ်လိုသုံးတယ်လဲ။
ဘယ်လိုမတ်ဖြစ်ဖြစ်ပေါ့နော်။အရေးကြီးဆုံးကတော့ mask ကိုတက်တာနဲ့ mask ကိုချွတ်တဲ့အခါမှာအထူးသတိထားဖို့လိုတယ်။ mask ကိုတက်မယ်ဆိုရင်ပထမအဆုံးလက်ပေါ့နော်။တက်ချင်းရမယ်။ဆက်ပြားနဲ့ရေနဲ့တိချာဆေးပါမယ်။ဆေးပြီးတဲ့အခါမှာ mask ကိုတက်တဲ့အခါမှာ mask ရဲ့ဟိုရှင်းနေတော့လည်းမမှားနဲ့တော့ရုပ်ကိုပြီးမှားနေတာတွေ့သေးတယ်။ကျေကွန်မရှိတဲ့အခါမှာရောင်းမြန်တက်နေတဲ့လူတွေအခုမှပြီးမှတော့တွေ့နေရှိတယ်။တချို့အစိမ်းရောင်တို့အပြာရောင်လေးကအပြင်မှာထားတယ်။ဒါပေမဲ့အဓိကကတော့အဖြူရောင်ပြက်ဖို့လိုတယ်ပေါ့နော်။ဟိုနှာခေါင်းနေရာမှာပေါ့မာမာလေးဟိုအချောင်းလေးတစ်ခုရှိရယ်ပလတ်စတစ်နဲ့ဖြစ်ဖြစ်ပေါ့နော်မာမာလေး။အဲ့ဒါနှာခေါင်းအပေါ်ကနေဖိချပြီးတော့ကိုယ့်ရဲ့နှာခေါင်းဒီချဒီစက်ဒီချအုပ်ပြီးတော့မေးစီအောက်အထိကိုချွေးထားမယ်။အဲ့တော့လေနေရက်ကိုချိတ်တဲ့ဟာဖြစ်ရှင်ဖြစ်မယ်အနောက်ကကျိုးနဲ့ခြေရာဖြစ်ရှင်ဖြစ်မယ်တက်တဲ့ခါမှရောချွတ်တဲ့ခါမှရောအဲ့ဒီကျိုးကိုပဲဖြုတ်မယ်အဲ့ကျိုးနဲ့ပဲတိုင်မယ်နေရက်ကိုတိုင်းထားတဲ့နေရာလေးရနေပဲဖြုတ်ရမယ်အရှိတ်ပိုင်းကအပြင်ကနေပြီးတော့ရောဂါပိုးတွေတတ်နိုင်တဲ့အပြင်ပိုင်းကိုလုံးဝ မကန်ရပါဘောနော်နောက်တဲ့နှစ်ခါကလေးမျက်နှာကိုတိတ်ချဖုံးအုပ်ပေးရမယ်
ဟုတ်ကဲ့ဆရာမဒီ mask ကိုသုံးတဲ့နေရာမှာပိုးဝင်တာကိုလမ်းဖွင့်မပေးမိအောင်ပေါ့ဆရာမနော်ဘယ်လိုမျိုးနောက်ထပ်သတိပြုဆရာတွေရှိသေးလဲ
တချို့တွေကအခုတွေ့နေတာတော့အဲ mask တက်ပါရဲ့တက်ပြီးတဲ့အခါမှာအဲစကားပြောမယ်တခါလေးတက်ပုံရိုက်တဲ့အခါမှာမျက်နှာပေါ်အောင်လို့ဆိုပြီးတော့ mask ကိုချွတ်လိုက်တယ်မျက်စိအောက်မှာချွတ်ထားတယ်နောက်ပြီးတော့ခိုးလို့ဒီလို့ပေါ့နော်စကားတွေပြောပြီးတော့မှပြန်တက်ချင်တက်တယ်နောက်တချို့ကလည်းနှာခေါင်းကိုဖော်ထားတယ်၊ကစက်လောက်ပဲအုပ်ထားတယ်။တချို့ကလည်းနေရက်တစ်ခက်မှပဲချိန်ထားတယ်။တချို့ကတော့နောက်မှတက်မယ်ဆိုတော့လက်မောင်းမှာတိုင်းထားတယ်။အဲ့ဒါမျိုးတွေကမလုံတဲ့အရာတွေပေါ့နော်။နောက်ဆက်ကြကမှဆိုရင်တော့တစ်ခါသုံးနေပါ။မနေ့သုံးနေရတယ်။ရှားပါတဲ့အခါမှာညနေမှသုံးရင်သုံးပေါ့နော်။ဒါပေမဲ့တနေ့တာပြီးတဲ့အခါမှာတော့ပြစ်လိုက်ရမယ်။တစ်ခါလေးကြိုက်ရင်ကိုယ်အသက်ရှူထားတော့စိုးနေတာရှိမယ်။တော့နောက်တစ်ခါနောက်တစ်နေ့ပြန်သုံးဖို့တော့မကောင်းတော့ဘူး။ပြစ်လိုက်ရတော့မယ်။အဝတ်နဲ့ချုပ်တဲ့မစီကြတော့အဝတ်ကိုရွေးတဲ့ခါမှလည်းလိုသေးတယ်အဓိကတော့ဗာဒီဇိုင်းဖြစ်ဖြစ်ဗာအယောင်ဖြစ်ဖြစ်နည်းနည်းထူတာကောင်းတယ်တချို့ကပါးပါးလေးတွေပါးပါးလေးတွေကဘာမှအသုံးမဝင်ဘူးနည်းနည်းထူပြီးတော့ဒီကယောဂပိုးအထဲကိုတိတ်မဝင်နိုင်အောင်လို့ပေါ့နော်အလောလောဆယ်ကတော့အဲအဝတ်မစ်ကတော့မရှိတဲ့အချိန်မှာတီတူလူတူတွေအပြင်သွားတဲ့ခါမှဈေးဝယ်တဲ့ခါမှတက်ထားလို့ရှိရင်မရှိတာနဲ့ဆိုင်တော့အများကြီးလူကြုံမှုသေးပါတယ်ဟိုအဝတ်မတ်ကိုတုံးပြီးရင်ညနေရောက်ပြီးဆိုရင်အိမ်ပြန်ပြီးအော်နှုတ်ဝင်လည်းပြီးသွားပြီးအိမ်ပြန်ပြီးအပြင်မထွက်တော့ဘူးဆိုရင်တော့ဒီနေ့တစ်ခါပေါ့နော်ဆက်ပြန်တဲ့တေချာလျှော်ဖို့ရမယ်ပြီးတော့လေးတက်နိုင်ပေါ့နေပူရလှမ်းလိုက်ဖြောက်သွားရင်နောက်တစ်နေ့ပြန်သုံးလို့ရတယ
်ဟုတ်ကဲ့ဆရာမကြီးခုနကဒီမတ်ကိုဖြုတ်တဲ့နေရာမှာရောဆရာမကြီးဖြုတ်ပြီးလို့ရှိရင်လက်ကိုပြန်ဆေးဖို့လို့လား
အလိုလားပေါ့တက်နိုင်ရင်တော့အဲ့ဒီကျိုးတို့ဟိုနေရကိုတိုင်းထားတဲ့အပိုင်းကနေချွတ်ရမယ်ပေါ့နော်မတ်အရှိကိုလုံးဝမကင်ဘူးဆိုပေမဲ့လို့အဲ့ဒါကိုကြည့်တဲ့အခါမှာလေတေချာကျွတ်ကျွတ်အိတ်ထဲဟိုအမတ်ပြင်မင်းတို့ရင်းနေကိုထည့်တေချာထည့်ပြီးလက်ကိုတေချာပြန်ဆေးဖို့လိုပါတယ်လက်ဆေးတာတော့လေအဲ့ဒီအကြောင်းခါတကာကြရင်ပြောရတယ် mask stitching ဒီလက်ဆေးခြင်းနဲ့ဟို social distancing ခေါ်တဲ့တယောက်နဲ့တယောက်အဲ၆ပေးခေါ်ဝါနေရမယ်အဲ့ဒါတွေကိုတော့အစားထိုးလို့မရဘူးဒါနံပါတ်၁ကလက်ဆေးခြင်းနံပါတ်၂ကပြင်သွားတဲ့အခါမှာဒီအခုလိုအချိန်ကြီးမှာတယောက်နဲ့တယောက်ကအနည်းဆုံး၆ပေးတော့ကွာဝါနေရမယ်ဆိုတော့အချက်နှစ်ချက်ကိုတော့ mask stitching အဖြစ်ပြီးပြီလို့မထင်နဲ့ဟိုနှစ်ချက်ကလည်းအရေးကြီးပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ရှင်ပါ